တရုတ်နိုင်ငံအရှိပိုင်းမှာရေနံဓာတုစက်ရုံတစ်ခုတိစောက်မဲ့စီမံကိန်းကိုဒေသရင်းလေထုညဉ့်ဉန်းမှုတွေဖြစ်လာမှာကိုစိုးရိမ်ကြတဲ့ဒေသခံတွေကရက်တွေနဲ့ချီးပြီးဆန္ဒပြခဲ့ကြတာမို့အဲ့ဒီဒေသကအာဏာပိုင်တွေကစီမံကိန်းကိုယာယီရဆိုင်းလိုက်ပါတယ်ဒီစီမံကိန်းကြောင့်ဖြစ်လာနိုင်တဲ့သဘာဝပတ်ဝန်းကျင်ဘေးစုပ်တွေနဲ့ပတ်သက်လို့သိပ္ပံနည်းကျလေ့လာသုံးသပ်မှုတွေလုပ်နေချိန်မှာစီမံကိန်းတိုးချက်တိစောက်မဲ့အစီအစဉ်ကိုဆိုင်းငံ့ထားမယ်လို့နေဘုံမြို့ကမြို့နယ်စီမံအရာရှိတွေကပြောပါတယ်နေဘုံမြို့ရဲ့ဇန်ဟိုင်းကံယူရန်ဒေတာမှာဆောက်လုပ်မဲ့ရေနံချက်ဆက်ရုံကိုတရုတ်ရေနံကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Sinopec ရဲ့လက်အောက်ခံကုမ္ပဏီတစ်ခုကပိုင်တာပါအခုလိုဒေတာကအစိုးရကစီမံကိန်းရှေ့ဆိုင်မှုတွေဖြစ်လာတဲ့အထိဖြစ်ခဲ့တဲ့တက်ကြွလှုပ်ရှားသူတွေရဲ့ရက်တွေနဲ့ချီးပြီးလမ်းပေါ်ထွက်ဆန္ဒပြမှုတွေကိုထောင်နဲ့ချီးတဲ့နေဘုံဒေတာကံတွေကပူးပေါင်းခဲ့ကြတယ်လို့မျက်မြင်သက်သေတွေကပြောပါတယ်တချို့ဆန္ဒပြသူတွေကမော်တော်ကားတွေကိုပြောင်းမြန်လှမ်းပြီးရဲတွေကိုမထိမမြင်လှုပ်တာတွေရှိခဲ့တယ်လို့အာဏာပိုင်တွေကပြောဆိုခဲ့ကြသလိုဆန္ဒပြသူတွေကလည်းသူတို့ကိုလူစုခွဲဖို့ရဲတွေဘက်ကမျက်ရည်ပုံးတွေတုံးပြီးနှိမ်နှင်းခဲ့တယ်လို့ဆိုပါတယ်။ဒီဓာရုဆက်ရုံနဲ့ပတ်သက်ပြီးဒေသခံတွေရဲ့တိုင်တန်းပြောဆိုမှုတွေကိုနားထောင်ဖို့စနေနေ့ညပိုင်းကဒေသခံတွေကိုနင်ဘုံမြို့တော်ဝင်နဲ့ကွန်မြူနတီပါတီအကြီးအကဲတို့ကတွေ့ဆုံခဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဒေသအစိုးရအနေနဲ့ဒီစီမံကိန်းကိုအပိတ်ရက်ဆိုင်မလားဒါမှမဟုတ်လူလူရဲ့ဖိအားတွေမရှိတော့တဲ့အခါဒီစီမံကိန်းကိုပြန်ပြီးစမလားဆိုတာလောလောဆယ်တော့သေသေးချာချာမသိရသေးပါဘူး။